အမေရိကန်ကိုပို့တဲ့ကနေဒါနဲ့မက္ကဆီကိုပို့ကုန်တွေပေါ်ချမဲ့အခွန်အသင့်အင်္ဂါလေးမှာကြီးညာဖို့ရှိပေမဲ့အခုတော့က25ရာခိုင်နှုန်းအထိမြင့်မှာမဟုတ်ဘူးလို့ကုသရေးဝန်ကြီးဟောဝတ်လွတ်နစ်ကတနင်္ဂနွေနေ့ကပြောလိုက်ပါတယ်အခြေအနေကညီတိုင်းနေစေအခြေအနေဖြစ်ပါတယ်လို့လွတ်နစ်က Fox News မှာကအစီအစဉ်မှာပြောကြားခဲ့ပါတယ်နေစပ်တွေမှာအကြောင်းသင့်အကျိုးသင့်လောကမာတွေကိုမက္ကဆီကိုနဲ့ကနေဒါတို့ကလုတ်ခွက်ကြပေမဲ့မူရစေဖန်တနိုင်းကတော့အမေရိကန်ကိုဝင်နေတော့မယ်လို့ဝန်ကြီးကပြောပါတယ်အခုလိုအခွန်ချမယ်ဆိုတော့ထရမ့်ကပြီးခဲ့တဲ့လကကြေညာခဲ့တာပါအမေရိကန်နိုင်ငံထဲကိုမူရစေဝအဝင်ကျသွားအောင်မက္ကဆီကိုအမေရိကန်နယ်စပ်မှာတပ်သား1000ချထားမယ်လို့မက္ကဆီကိုသမ္မတကကြေညာပြီးမှကြေညာချက်ကိုဆိုင်းငံ့ခဲ့တာလည်းဖြစ်ပါတယ်ကနေဒါကလည်းမူရစေဝထိန်းချုပ်ရေးမင်းကြီးတူခံထားမယ်လို့ပြောခဲ့ပါတယ်ဒါပေမဲ့အလွန်မြင့်မားပြီးလက်မခံနိုင်လောက်တဲ့အဆင့်ထိမူရစေတွေကမက္ကဆီကိုနဲ့ကနေဒါကနေဝင်နေဆက်ဖြစ်ပြီးဒီမူရစေအများစုကဖက်တနိုင်းပုံစံနဲ့တရုတ်မလုပ်ဖြန့်ခဲ့တာဖြစ်တယ်လို့ထရမ့်ကအရင်ပတ် True Social လို့မှုစာမျက်နှာမှာရေးပါတယ်အင်္ဂါနေ့မှာတရုတ်ပစ္စည်းတွေပေါ် February လတုန်းကချထားခဲ့တဲ့ဆေးရခိုင်နှုန်းပေါ်နောက်ထပ်ဆေးရခိုင်နှုန်းထပ်တိုးဖို့ရှိတယ်လို့ Trump ကပြောပါတယ်